Carefully. We've listed at least 13 more journalists in jail.
ကျွန်တော်ချင်းသားလွတ်ပြီးတဲ့အခြေအနေကိုတေချာအနီးကပ်စောင့်ကြည့်နေပါတယ်။ကျွန်တော်တို့မှရထားတဲ့စင်းအရာသတင်းသမား73ယောက်နဲ့အထက်ကျဉ်းချနေသေးရှိပါတယ်။အများစုဟာပြန်လွတ်တဲ့အထဲမှာမပါပါဘူး။အခုလိုမျိုးလူသိရှင်ကြားချင်းသားတွေပြန်လွတ်ပေးနေပါတယ်ဆိုတဲ့အချိန်မှာသတင်းသမားတွေကိုပြန်မလွတ်ပေးသေးပဲဆက်ပြီးတော့ထိန်းသိမ်းထားတဲ့အတွက်စိတ်ပူပန်မှုဖြစ်ရပါတယ
်။ CPG အနေနဲ့ဗိုလ်ထုတ်ကအကျဉ်းသားလွတ်ပေးရမှာဘလော့ဂါကိုဇာကနာတဦးသာပါပေမဲ့နောက်လာမယ့်ရက်ပိုင်းအတွင်းဘလို့များဆက်ပြီးဖြစ်လာအောင်မယ်ဆိုတာကိုအနီးကပ်စောင့်ကြည့်နေပါတယ်လို့ CPJ online စာမျက်နှာမှာရေးသားထားပါတယ်မြန်မာနိုင်ငံမှာမီဒီယာနဲ့ပတ်သက်ပြီးပြောင်းလဲတိုးတက်မှုတွေရှိနေတာကိုကြိုးဆိုပါတယ်လို့ Bob Dias ကဆိုပါတယ်ဒါပေမဲ့သတင်းမီဒီယာပေါ်အာမခန်နဲ့အနေအထားမျိုးတော့မတွေ့ရသေးဘူးလို့သူကထောက်ပြပါတယ
် We're worried and we're skeptical Any movement, a genuine movement that we see and over a protracted basis.
ကျွန်တော်တန်တရားရှိတယ်လို့စိတ်လည်းပူပါရယ်။အချိန်ကြာကြီးပြီးပြီးတော့စောင့်ကြည့်ခဲ့ပါရယ်။သတင်းသမားတွေအနေနဲ့ဆွေရပေါ်မှာပြုဝင်လင်းလင်းဝေဖန်ပိုင်းခြားပြနိုင်ပြီလား။လွတ်လပ်လှုပ်ရှားနိုင်ပြီလား။ရေးသားတင်ပြနိုင်ပြီလား။ဒါတွေဖြစ်ဖို့ကြာမြင့်ပါလိမ့်ဦးမယ်။စစ်မှန်တဲ့လာရဘက်ကိုသွားနေတာကိုတော့ကြိုးစားပါရယ်။ဒါပေမဲ့မကြာခင်အချိန်ထိကတော့အရန်ကိုနှေးကွေးတဲ့ခြေလှမ်းတွေလှမ်းလာတာကိုတွေ့ရပါရယ်။မီဒီယာနဲ့ပတ်သက်ပြီးတော့အာမခံတဲ့အခင်းချင်းမျိုးတွေမတွေ့ရသေးပါဘူး။
CPJ အဖွဲ့ရဲ့အစီအစဉ်ညှိနှိုင်းရေးမှူး Bob Dias ပြောသွားတာပါ။ပြည်ပမှာအခြေစိုက်တဲ့မြန်မာနိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ရဲ့ထုတ်ပြန်တဲ့စာရင်းအရဗိုလ်ထုနဲ့မှာလွှတ်ပေးလိုက်တဲ့အကျဉ်းသားတွေနဲ့နိုင်ငံရေးအကျဉ်းသား206ယောက်ပါဝင်တယ်လို့ဆိုပါတယ်။အဲ့ဒီထဲမှာအထင်းသင့်ခံ Democratic မြန်မာအသံ DPP သတင်းတောက်လှလှဝင်းကိုအကူအညီပေးခဲ့သူကိုမြင့်နိုင်မြန်မာ Nation Journal အုပ်ချုပ်ရေးမှူးဦးစိန်ဝင်းမောင်နဲ့ဘလော့ဂါကိုသူရခေါ်လူရှင်တော်ကိုစားကနာတို့ပါဝင်ခဲ့တာပါ။မြန်မာနိုင်ငံ Paris မြို့အခြေစိုက်နေစည်းမချသတင်းတောင်များအသင်း RSF ကလည်းကိုဇာကနာကိုပြန်လွတ်လာတာကြိုးဆိုပေမဲ့မြန်မာအစိုးရရဲ့လူငင်းချမ်းသာခွင့်ပေးမှုကိုမပြည့်စုံတဲ့လူငင်းချမ်းသာခွင့်ပေးမှုလို့ခေါ်ဆိုလိုက်ပြီးကြံသတင်းသမားတွေကိုလည်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကအချင်းတောင်တွေထဲမှာအချင်းကြခံနေရတဲ့သတင်းသမားတွေကအများစုကတော့ Democratic မြန်မာအသံ DPP ရဲ့သတင်းတောက်တွေဖြစ်ကြပါတယ်။အဲ့ဒီထဲမှာလူသိများသူတွေကတော့မလှလှဝင်းကိုစီသူစေရဦးမောင်မောင်စေရကိုငွေစိုးလင်းတို့ဖြစ်ကြပါတယ်။အချင်းကြခံနေရစေထင်ရှားတဲ့ဘလော့ဂါတွေကတော့ကိုနေဖုံးလန့်နဲ့ကိုကောင်းမြတ်လှိုင်းတို့ဖြစ်ကြပါတယ်ခင်ဗျာ